Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အသံမြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဩဂုတ်လ5ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာလိုင်းဒိုမီတာ24 32နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်တော်ရချင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုညာကုမနခင်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
ကျွန်တော်ကတာညူပါဒီဂါဇာဒေသမှာအခုအင်္ဂါနေ့အစောပိုင်းကစပြီးတော့အစ္စရေးနဲ့ဟားမတ်အကြားမှာ82နာရီကြာပြစ်ခတ်ရပ်ဖို့ဆိုပြီးတော့နှစ်ဖက်သဘောတူညီချက်ရလိုက်ကြပါတယ်နောက်အီဘိုလာဗိုင်းရပ်စ်ကူးစက်ခံပွဲလက္ခဏာမျိုးလူနာတဦးကိုအမေရိကန်ပြည်တော်စုနယူးယောက်ဆေးရုံမှာစမ်းသပ်တွေ့နေရပါတယ်နော်မြန်မာနိုင်ငံမှာတော့သတင်းရေးသားဖော်ပြမှုကြောင့်ဖန်စီတရားဆွတ်ဆူခံထားရတဲ့ဘိုင်မွန်းတက်နေသတင်းချန်နယ်ကအေဒါတူမနေ့ကပြန်လွတ်လာပြီးတော့ချန်နယ်ချန်နယ်တာဝန်ရှိသူ9ဦးကိုလည်းပြစ်ဒဏ်သက်တာတဲ့ပုံရိုက်နဲ့အာဏာပိုင်တွေကပြောင်းလဲတရားဆွတ်ဆူလိုက်ပါတယ်ဆက်လက်ဒီသတင်းတွေကိုကိုရန်နိုင်တဲ့အတူညင်ညာပြသဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှနားဆင်ကြရမှာဒီမှာဆိုလို့ရှိရင် American ဒီကနေ့နာနေခင်မှာအဲ့လိုသတင်းတွေညင်ညာပြီးနားဆင်ရမယ့်အထက်မှာဆိုရင်တော့
The reform process has hit a ceiling. In other words, it's not going any higher. And in many ways, it's
American နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်အပေါ် HRW လူခွင့်ရေးအဖွဲ့ကြီးက Brett Adam ကထောက်ပြပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါမယ်။အဲ့ဒါအပြင်ဖန်ဆီးထားတဲ့ Brian Monday နေဂျာနယ်ရဲ့ editor တဦးကိုမနေ့ကပြန်ပြီးတော့လွှတ်ပေးလိုက်ပြီးဂျာနယ်သူတွေလည်းတက်တာတဲ့ပုံမှန်တွေနဲ့ပြောင်းလဲလိုက်တဲ့အကြောင်းသတင်းလွှာနောက်ပြီးတရုတ်နိုင်ငံကမြန်မာရဲ့နောက်ဆက်တွဲအခြေအနေတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ထုတ်လွှင့်ပေးနေကြစီးဝါရေးကန်တာနဲ့တုတ္တဆောင်တဲ့အမေရိကန်တခွင်စတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးမှုစီစဉ်ထားပါတယ်ခင်ဗျာ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညုံဦးနဲ့ကိုရနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ဂါဇာဒေသမှာအခုအင်္ဂါနေ့အစောပိုင်းကစပြီးတော့ Israel နဲ့ Hamas အကြားမှာ82နာရီကြာပြစ်ခတ်ရစေးထားဖို့နှစ်ဖက်သဘောတူညီချက်ရလိုက်ပါတယ်။စစ်တမ်းခံရတဲ့ဂါဇာဒေသမှာတည်မြဲတဲ့ပြစ်ခတ်ရစေးဖြစ်ဖို့ဆိုပြီးတော့အီဂျစ်နိုင်ငံကိုင်ရိုမြို့မှာအီဂျစ်ညှိနှိုင်းမှုတွေကပါလက်စတိုင်းကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်တနင်္လာနေ့နောက်ပိုင်းမှာအခုလိုမျိုးပြည့်ရကြညာချက်ထွက်လာတာပါ။ရရှိအပြည့်ရသဘောတူညီချက်ရဖို့အတွက်ကိုင်ရိုမှာလုပ်တဲ့300ကျော်ဆွေးနွေးပွဲကို Israel ကိုယ်စားလှယ်လည်းတွားရောက်ခဲ့ကြတယ်လို့ Israel အကြီးအကဲတာဝန်ရှိသူတဦးကအတည်ပြုပြောခဲ့ပါတယ်။အစ္စရေးနိုင်ငံရဲ့အထူးထိုးဖောက်ဝင်ရောက်ဖို့ဒီလက်နက်တွေတိုးလောင်ဖို့တုံးတဲ့ Hamas တို့ရဲ့မြေအောက်ဥမင်တွေကိုအစ္စရေးစစ်တပ်ကဖျက်ဆီးတဲ့နေရာမှာနောက်ဆုံးအပိသက်အခြေအနေရောက်တော့မယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကတင်းလာနေအစောပိုင်းကပဲကြီးညာပြောခဲ့ပါတယ်။ဒါပေမဲ့လည်းအစ္စရေးရဲ့အခုဒီ28ရက်ကြာဂါဇာစစ်ပွဲဟာအစ္စရေးပြည်သူတွေအတွက်ရေရှည်လုံခြုံဘေးကင်းမှုရှိတဲ့အခြေအနေရောက်မှပဲစစ်ပွဲကိုရပ်နားမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ကအဲ့ဒီမှာပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဘရက်အိုဘားမားနဲ့အာဖရိကနိုင်ငံခေါင်းဆောင်50ကျော်တို့ဟာရဲ့အစည်းအဝေးကိုဝါရှင်တန်ဒီစီမြို့တော်မှာကျင်းပနေကြပါတယ်။တင်းလာနေကပြုလုပ်တဲ့အာဖရိကလူမှုအခြေပြုလူမှုအဖွဲ့စည်းဆွေးနွေးကအတွင်းမှာတက်ရောက်လာကြတဲ့သူတွေကိုတော့သူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေမှာဒီမိုကရေစီနဲ့တူးချင်းစီရဲ့အခွင့်အရေးတွေကိုတောင်းအပ်ပေးလှုံ့ဆော်ကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းလိုက်ပါတယ်။ပြည်သူတွေကသူတို့ရဲ့အစိုးရကိုယုံကြည်နိုင်တဲ့ဆိုရင်လူမှုတိုင်းဝိုင်းဟာပို့ပြီးတော့သာယာဝါပြောပြီးတည်ငြိမ်ကြောင်းအကြမ်းဖက်မှုတွေနဲ့ဆုံးရှုံးမှုတွေကြားရောက်သွားဖို့ဖြစ်နိုင်ခြေတွေလည်းနည်းသွားတယ်ဆိုပြီးတော့အမေရိကန်အနေနဲ့သူယုံကြည်ကြောင်းပြောပါတယ်အစောပိုင်းကကျင်းပတဲ့စီးပွားရေးအခွင့်အလမ်းဆိုင်ရာဆွေးနွေးပွဲအတွင်းမှာတော့အမေရိကန်ရဲ့ညီမန်းချက်တချို့ကိုလည်းချပြခဲ့ပါတယ်စီးပွားရေးဖွံ့ဖြိုးမှုရှိလာဖို့လုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်တည်တာထင်ရှားတဲ့အခွင့်အလမ်းကောင်းတွေရလာဖို့အတွက်ကျွန်တော်တို့ရဲ့မိတ်ဆွေဆက်ဆံမှုတွေထဲထဲဝင်ဝင်ဆောင်ရွက်သွားဖို့ရှိတဲ့အကြောင်းအခုစီးပွားမှာပို့ပြီးအရေးကြီးတာကတော့အစိုးရအုပ်ချုပ်မှုတွေရပ်ဖတ်လူမှုအဖွဲ့အစည်းတွေကတစ်ဆင့်သူတို့ရဲ့ပြည်သူတွေရဲ့စွန့်ရင်မြင့်တက်လာစေဖို့ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောသွားပါတယ်။သမ္မတဥဘာမဟာအင်္ဂါနေ့မှာပြုလုပ်မဲ့အမေရိကန်နဲ့အာဖရိကစီးပွားရေးဆွေးနွေးပွဲတက်ရောက်မိန့်ခွန်းပြောကြားမှာဖြစ်ပြီးတော့အဲ့ဒီနောက်ဗုဒ္ဓနေ့မှာလှုပ်သွားမဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဒေသရင်းလုံခြုံရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးတရက်ထွက်ပေါ်လာဖို့စတဲ့ဆွေးနွေးပွဲတွေကိုလည်းတက်ရောက်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကအမေရိကန်ဒေါ်လာ1ဘီလီယံလောက်တန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နောက်ထပ်ရန်ပုံငွေတွေနဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့အစားအသောက်နဲ့စွမ်းအင်အစီအစဉ်တွေကို300ကျော်အစည်းအဝေးအတွင်းမှာကြီးညာသွားဖို့ရှိနေပါတယ်ခင်ဗျာ
။ Ebola virus ကူးစက်ခံပွဲလက္ခဏာမျိုးနဲ့ဒီလူနာတဦးကိုအမေရိကန်ပြည်ထောင်စုနယူးယောက်ဆေးရုံမှာစမ်းသပ်တွေ့နေရပါတယ်။အဲ့ဒီလူနာဟာအပြင်းဖျားပြီးတော့အဆိုင်လမ်းကြောင်းဆိုင်ရာပြဿနာနဲ့ Mount Sinai ဆေးရုံကိုတင်းလာနေအစောပိုင်းကရောက်ရှိလာတာဖြစ်ပြီးတော့အခုတော့သူ့ကိုတခြားလူတွေနဲ့တီးခြားခွဲထုတ်ထားတယ်လို့တာဝန်ရှိသူတွေကပြောပါရယ် သူဟာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အာဖရိကတိုက်အနောက်ချမ်းဒေသကိုမကြာခင်ကခီးထွက်ခဲ့သူလည်းဖြစ်ပါတယ်။အာဖရိကတိုက်အနောက်ချမ်းအီဘိုလာဗိုင်းရပ်စ်မှာပြင်းထန်ပြန့်ပွားကူးစက်မှုတွေကြောင့်သေဆုံးရတဲ့ရေအတွက်ဟာအခုဆိုလို့ရှိရင်900နီးပါးရှိသွားပါပြီ။ဂန်နီယာ၊လီဘီးရီးယားနဲ့ဆီရီလီယွန်တို့မှာအီဘိုလာဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးမှုတွေရှိခဲ့တာကြောင့်ဖြစ်ပါတယ်။သေဆုံးတဲ့ရေအတွက်900နီးပါးဖြစ်သွားပြီဆိုတာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတင်လာနေကအတည်ပြုထုတ်ပြန်ပေးခဲ့တာပါ။ဇူလိုင်25ရက်နေ့ကဒီနိုင်ဂျီးရီးယားနိုင်ငံလာဂို့စ်မှာတော့အီဘိုလာရောဂါပိုးတွေ့ရတဲ့ပထမဆုံးလူနာကိုကူးသပေးခဲ့သူဆရာဝန်ဟာအီဘိုလာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်နိုင်ဂျီးရီးယားမှာသူဟာပဲဒုတိယမြောက်အီဘိုလာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်အာဏာပိုင်တွေကအတည်ပြုထုတ်ပြန်ခဲ့ပါတယ်။အာဖရိကတိုက်အနောက်ချမ်းတလွားမှာဒီအီဘိုလာရောဂါပိုးဒီခါမှာခင်ဗျအီဘိုလာရောဂါပိုးကူးစက်ခံရသူရေအတွက်ဟာခုဆိုလို့ရှိရင်1603ဦးရှိသွားပြီဖြစ်ပြီးတော့သေဆုံးတဲ့ရေအတွက်ဟာ889ဦးရှိသွားပြီဆိုပြီး WHO ကကြေညာခဲ့ပါတယ်။လီဘီးရီးယားနိုင်ငံမှာအီဘိုလာရောဂါပိုးကူးစက်ခံသူယောဂသည်တွေကိုကူးသပေးနေတဲ့အီဘိုလာပိုးကူးစက်ခံခဲ့ရတဲ့အမေရိကန်ဆရာဝန်တူကတော့အခြေအနေသက်သာလာပြီလို့သိရပါတယ်။သူကအမေရိကန်ပြည်တော်စုအတ္တလန်တာမြို့ကဒီ Emory တက္ကသိုလ်ဆေးရုံကိုခေါ်ယူကူးသပေးနေတာဖြစ်ပါတယ်။ဒေါက်တာကင်ဘရန်လီကိုဒီလီဘီးရီးယားနိုင်ငံကမထွက်ခင်မှာစမ်းသပ်ဆေးသမျိုးထိုးပေးခဲ့တယ်လို့သူလှုပ်လှုပ်တဲ့ခရစ်ယာန်စေတနာဝန်ထမ်းအဖွဲ့ကပြောပါတယ်။ဒါ့အပြင်သူကူးသပေးခဲ့လို့အီဘိုလာဗိုင်းရပ်စ်ပိုးကနေပြီးတော့အသက်ရှင်ကျန်တဲ့သူအသက်14နှစ်အရွယ်ကလေးငယ်စီကလည်းသွေးကိုသူ့စီသွင်းပေးထားတယ်လို့သိရပါတယ်။ Evola Post ကုဆက်ခံသူနောက်တူဖြစ်တဲ့ American သာနာပြုပုဂ္ဂိုလ် Nancy Ridbull ကတော့အခုဒီအင်္ဂါနေ့ American ကိုသူ့ကိုပြန်ခေါ်လာဖို့ရှိနေပါတယ်။သူ့ကိုလည်းအဲ့ဒီဒီ Emory တက္ကသိုလ်ဆေးရုံမှာပဲကုသပေးဖို့ရှိနေတာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံကနိုင်ငံအလဲပိုင်းနဲ့အနောက်ပိုင်းဒေသတွေမှာတနင်္လာနေ့ကစပြီးစီးရဲလက်ကျင့်မှုတွေကိုစတင်လိုက်ပြီလို့ရုရှားအနာဘယ်နေကပြောပါတယ်။ရုရှားနိုင်ငံအနောက်ပိုင်းဒေသတွေဟာယူကရိန်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတာလည်းဖြစ်ပါတယ်။အဲ့ဒီစီးရဲလက်ကျင့်မှုတွေအတွင်းတိုက်လေရင်လည်းရဟယင်တရားကြောပေါ်မှာဖြစ်ပြီးတော့တောက်ကြနေသည့်စီးရဲလက်ကျင့်သွားမှာဖြစ်တယ်လို့ရုရှားတောင်ရှိသူတွေကပြောပါတယ်။ယူကရိန်းနဲ့ပတ်သက်ပြီးတစုံတရာထည့်သွင်းပြောဆိုထားတာမရှိပေမဲ့လည်းအခုစီးရဲလက်ကျင့်လိုက်တဲ့အတွက်ငကိုကလေးကတင်မာမှုတွေဖြစ်နေတဲ့ဒေသမှာအခြေအနေတွေပိုပြီးတင်မာလာဖို့ရှိနေပါတယ်။အမေရိကန်နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကတော့ရုရှားနိုင်ငံဟာယူကရိန်းအရှိချမ်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုလက်နက်တွေတပ်ဆင်ပေးနေတယ်လို့ယူကရိန်းနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်မှာစစ်အင်အားတိုးချဲ့ပြီးတော့နယ်မြေကျော်ဘုံကျဲတိုက်ခိုက်တာတွေလုပ်နေတယ်ဆိုပြီးတော့လည်းဆွဆွဲလိုက်ပါတယ်။မလေးရှားလိန်ပြတ်ကျသွားတဲ့နေရာမှာနိုင်ငံတကာစုံစမ်းစစ်ဆေးသူတွေကတတိယမြောက်နေ့အဖြစ်နဲ့တနင်္ဂနွေနေ့ကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာလည်းယူကရိန်းတပ်တွေနဲ့ခွဲထွက်ရေးသမားတွေဟာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။နှစ်ဖက်အပြန်အလှန်ဘုံကျဲတိုက်ခိုက်မှုအတွင်း6ယောက်သေဆုံးခဲ့တယ်လို့ဒွန်ညက်စ်မြို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ဒါအပြင်လူဟန်စ်မြို့မှာဆိုရင်လည်း3ယောက်တည်ဆုံးခဲ့ပါတယ်ယူကရိန်းနိုင်ငံအရှေ့ချမ်းမှာရှိတဲ့အဲ့ဒီမြို့နှမြို့ဟာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေအားကောင်းတဲ့အဓိကကြတဲ့နောက်ဆုံးမြို့နှမြို့လည်းဖြစ်ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်မြန်မာနိုင်ငံမှာသတင်းရေးသားဖော်ပြမှုကြောင့်ဖမ်းဆီးတရားစွဲဆိုခံထားတဲ့ဘိုင်မွန်းတန်ဒီသတင်းဂျာနယ်ကအရေးတားတူမနေ့ကတရားဝင်ထုတ်စင်မှာပြန်လွတ်လာပြီးတော့ဂျန်နယ်ဂျာနယ်တာဝန်ရှိသူ9ဦးကိုလည်းပြစ်ဒဏ်သက်သာတဲ့ပုံမှန်တွေနဲ့ပြောင်းလဲပြီးတော့တရားစွဲဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်မြန်မာစာနယ်ဇင်းကောင်စီယာယီနဲ့မြန်မာသမ္မတဦးသိန်းစိန်တို့တွေ့ဆုံဆွေးနွေးမှုနောက်ပိုင်းအာဏာပိုင်တို့ဘက်ကသတင်းမီဒီယာပေါ်မှာတင်းမမာကင်တွယ်နေတာတွေရော့ကျလာတယ်လို့လည်းရှုမြင်ချက်တွေရှိပါတယ်။ဒွန်ဆက်စုကြည်နဲ့တိုင်းသားဒီမိုကရေစီအင်အားစုတွေကိုကြပြတ်ဆူရဖြစ်တင်မြှောက်တဲ့အကြောင်းဒီမိုကရေစီရေးစင်စစ်မပြတ်လှုပ်ရှားမှုအင်အားစု MCDF ရဲ့ကြီးညာချက်တစ်ခုကိုသတင်းရေးသားဖော်ပြခဲ့မှုနဲ့အပတ်စဉ်ထုတ်ပိုင်းမွန်းတက်နေသတင်းကြေညာရဲ့ထုတ်ဝေသူအယ်ဒီတာနဲ့သတင်းတောက်စုစုပေါင်း6ဦးတို့ကိုအစိုးရကနေပြီးတော့ဇူလိုင်လအတွင်းကဖမ်းဆီးခဲ့တာပါ။မနေ့ကဒီဗဗဒန်တရားရုံးမှာရုံထုတ်တဲ့နေရာမှာတော့ဖန်စီထားသူတွေတဲကအေဒါကုရဲမင်းအောင်ကိုပြန်လှုပ်ပေးခဲ့ပါတယ်။ကျန်တဲ့9ဦးကိုတော့ဒီအရင်တုန်းကအများပြည်သူအထိတ်လန့်ဖြစ်အောင်ကြံရမှုပြည်တော်စုလုံခြုံရေးနဲ့ညီမပြပြမှုပြန်လည်ထူထောင်ရေးကိုထိခိုက်စေရန်ကြံရမှုနဲ့အရေးပေါ်အဲဥပဒေပုံမှန်9ဂါကြီးပုံမှန်9ညတို့နဲ့တရားဆွဲဆိုထားနေပြီးတော့ပြစ်ဒဏ်သက်သာတဲ့ပုံမှန်တွေပြောင်းလဲဆွဲဆိုခဲ့တယ်လို့တရားဆွဲဆိုခံရသူတွေရဲ့ရှင်းလင်းကြီးဥရောပဆောင်းက view ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံနောက်တောင်ပိုင်းယူနန်ပြည်နယ်မှာတနင်္ဂနွေနေ့ကအင်အားပြင်းလင်းလှုပ်ခတ်ခဲ့တာကြောင့်လူပေါင်း400လောက်တေဆုံးခဲ့ပြီးထောင်ထဲချီတဲ့ကယ်ဆယ်ရေးလှုပ်သားတွေဟာအသက်ရှင်ကျန်ရဲ့သူတွေကိုတင်းလာနေကလိုက်လံရှာဖွေနေကြပါတယ်။ငလင်တန်းကြောင့်လူပေါင်း1800ကျော်ဒဏ်ရာရခဲ့သလိုအများပြားလည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။ရဲတွေမိသက်သမားတွေစစ်သားတွေဟာမိုးတဲတဲထန်ထန်ရွာသွန်းနေတဲ့ကြားကငလင်တန်းကြောင့်ပြိုကျနေတဲ့ဆောက်ဦးတွေ ကြမှာလိုက်လံရှာဖွေနေကြတာပါ။ယူနန်ပြည်နယ်အနောက်တောင်ပိုင်းဒီမှာဒီငလျင်တန်းကြောင့်အင်ဂျီ8000ပြုတ်ကျခဲ့ပြီးတော့တခြားအဆောက်အဦပေါင်း3000ကျော်လည်းပျက်စီးခဲ့တယ်လို့တရုတ်စိုးရပိုင်းရှင်းဝါသတင်းမှာဖော်ပြပါတယ်။လောင်တူရှန်ကြေးရွာကလေးနားမှာဖော်ပြတဲ့ငလျင်ဟာပြင်းအားအဆင့် 6.1 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါတယ်ခင်ဗျာ။
တရုတ်နိုင်ငံအတွင်းရှင်ကျန်းဒေသမှာကြမ်းဖက်သမားလူတန်တရားရှိသူကိုဖမ်းဆီးရမှုပြုတ်အတွက်အပြတ်ရှင်းနိုင်ဖို့အတွက်သတင်းပေးသူတွေကိုဒီတရုတ်ရှင်ကျန်းပြည်နယ်ဝီကွာအထုဒေသတာဝန်ရှိသူတွေကဒီစုချင်းငွေဒေါ်လာတန်90နီးပါးရမငွေရထားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဟူတန်ခိုင်အတွင်းအကြမ်းဖက်သမားတန်တရားရှိသူ10ဦးကိုဖမ်းဆီးရမှုပြုတ်အတွက်သတင်းပေးနိုင်ခဲ့သူ6ဦးကိုတဦးကိုဒေါ်လာ16000စီအာဏာပိုင်တွေကစုချင်းပေးခဲ့တာပါ။အဲ့ဒီတန်တရားရှိသူတွေကိုဖမ်းဆီးဖို့အတွက်စေနာဝန်ထမ်းလူ3000အကူအညီယူခဲ့ပြီးတော့သူတို့နဲ့ဖြစ်တဲ့တိုက်ပွဲမှာရဲက9ဦးကိုအသေးရပြီးတော့2ဦးကိုပဲအရှင်ရမိတယ်လို့တရုတ်စစ်အပိုင်းစင်ဝါသတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ
။ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုအရင်ဆုံးဆက်ပြီးတော့ထုတ်လွှင့်ပေးကြပါမယ်။ ARF ASEAN ဒေသအတွင်းအစည်းအဝေးတက်ဖို့အတွက်မြန်မာနိုင်ငံကိုသွားရောက်ဖို့ရှိတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကိုမြန်မာအစိုးရကမြန်မာနိုင်ငံအရေးအတွက်ဖိအားပေးပြောဆိုမှုတွေလုပ်ဖို့တိုက်တွန်းမှုတွေတော်တော်များများရှိနေပါတယ်။အဲ့ဒီထဲမှာနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့လည်းပါဝင်ပါတယ်မြန်မာနိုင်ငံရဲ့အပြောင်းအလဲဟာဒီမိုကရေစီဖြစ်ထွန်းမှုမှာအောင်မြင်မှုရလဒ်တွေသာအောင်မြင်မှုရလဒ်တာရကသဘောအမေရိကန်အစိုးရဘက်ကပြောပြောနေတဲ့အပေါ်မှာဝေဖန်ကန့်ကွက်ပြီးတော့မြန်မာဘက်အမေရိကန်အစိုးရအနေနဲ့ဖိအားတွေဆက်ပြီးတော့ပေးသွားဖို့လိုမယ်လို့ HRW ကပြောလိုက်ပါတယ်စုံစမ်းမေးမြန်းထားတဲ့ကိုတန်းညုံကအကြောင်းစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံကြီးဝန်ကြီးကယ်ရီအနေနဲ့မြန်မာနိုင်ငံနိုင်ငံရေးနောက်ပြန်လှည့်လာတဲ့အချိန်ဒီပေါ်မှာမြန်မာဆွေရကိုဖိအားပေးဖို့ဆိုပြီးတော့ဒီ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့အပါအဝင်လူခွင့်ရေးဖွဲ့တွေဘာသာရေးဖွဲ့တွေလွှတ်တော်မတ်တွေကမစ္စတာကယ်ရီအခုဒီမြန်မာနိုင်ငံမှာတွားခင်မှာတွန်းအားပေးနေကြတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးဟာနောက်ပြန်လှည့်နေပြီလို့ HRW အရှဌာနအမှုဆောင်ညွှန်ကြားရေးမှူး Brett Adams က VOA မြန်မာပိုင်းကိုပြောပါတယ
် The reform process has hit a ceiling in other words it's not going any higherand in many ways it's getting worse and the United States and a lot of donors have been pretty silent about
ပြည်ပြောင်းလဲလုပ်ငန်းစဉ်တွေဟာထပ်ဖြစ်မလာတော့ပဲရပ်တန့်သွားပါပြီအခြေအနေအတော်များများမှာပိုဆိုးလာပါတယ်အမေရိကန်ပြည်ထောင်စုရောတခြားအလူရှင်တွေပါဒီကိစ္စကိုအတော်လေးနှုတ်ဆက်နေကြပါတယ်ပြည်ပြောင်းလဲလုပ်ငန်းစဉ်တွေနှေးကွေးသွားတယ်ဆိုပြီးတော့ပဲဟန်ဆောင်ဖို့ကြိုးစားနေကြပါတယ်
မြန်မာနိုင်ငံအတွင်း2011ခုနှစ်သမ္မတဦးသိန်းစိန်တက်လာပြီးတဲ့နောက်ပိုင်းနှစ်နှစ်လောက်အထိအပြောင်းလဲတွေရှိခဲ့ပေမဲ့နောက်တစ်ချိန်ဒီ2015ရွေးကောက်ပွဲလုပ်ဖို့တနစ်တာပဲလူရောတဲ့အခုချိန်မှာအပြောင်းလဲတွေရပ်တန့်လာသလိုဖြစ်နေတယ်လို့မြန်မာအရေးလေးလာသူတချို့ကသုံးသပ်သလိုပဲဒီ HRW ကလည်းဒီလိုပဲရှုမြင်ပါလေအရင်ပြောင်းလဲမှုလုပ်ငန်းတွေမှာလည်းဒီပိုင်းတစနဲ့မအောင်မမြင်ဖြစ်နေတယ်လို့ HRW က Brett Adams ကပြောပါတယ
် When in fact what we can see is that on the political side the army has refused to amend the constitution to allow
နိုင်ငံရေးမျက်နှာစာမှာကြည်ပါ။ဆန်းစုကြည်ကိုသမရဖြစ်လာနိုင်ဖို့ဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်ကညှဉ်းဆန်နေတယ်။အရေးကြီးဆုံးကလက်ရှိဖွဲ့စည်းပုံအရလွတ်တော်တွေမှာစစ်တပ်က25ရာခိုင်နှုန်းထိန်းချုပ်ထားသလိုအစိုးရလောက်ရက်ထီမှာစစ်တပ်ကမကြိုက်ရင်ဗီတို3ပယ်ချနိုင်တဲ့အခြေအနေရှိနေတာပါ။ဒါဟာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မဟုတ်ပါဘူး။စစ်တပ်တပိုင်းအုပ်ချုပ်တဲ့စနစ်ပါဆန္ဒပြနိုင်ခွင့်အတွက်ဥပဒေအရဖြေလျှော့လိုက်ပေမဲ့မြေယာသိမ်းတဲ့အပေါ်ကန့်ကွက်သူတွေအဂရီလိုက်စားမှုကိုကန့်ကွက်သူတွေစတဲ့ဆန္ဒပြသူတွေကိုတခြားရာဇဝတ်မှုတွေနဲ့ဖမ်းဆီးတာတွေအတော်များများရှိပါတယ်။ရွန်ဂျာမွတ်စလင်တွေပေါ်နှိပ်စက်မှုတွေကလည်းမရက်သေးပါဘူး။ပြီးခဲ့တဲ့နှစ်တုန်းကမီးလောင်တိုက်သွင်းခံရတဲ့ကျေးရွာသားတွေဟာစိုးစိုးဝဝအခြေအနေရှိတဲ့ဒုက္ခသည်စခန်းတွေမှာနေနေရတော့မှလူသားချင်းစာနာကူညီမှုအဖွဲ့တွေကတော့သူတို့ကြုံသမျှတွေတဲ့အဆိုးဝါးဆုံးဒုက္ခသည်စခန်းတွေလို့ပြောကြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းတွေဟာလည်းတကယ်ကိုနောက်ဆုံးရလဒ်ထွက်မလာသေးပါဘူး။စစ်တပ်ကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာပိုင်းဖြတ်မှုမရှိတာကြောင့်ပ
ါအမေရိကန်ပြည်ထောင်စုမှာဒီသမ္မတဥဘာမာတက်လာပြီးတဲ့နောက်အရှပိဗစ်မူဝါဒအာရှကိုအလေးပေးတဲ့နိုင်ငံခြားရေးမူဝါဒပြောင်းလဲကျင့်သုံးခဲ့ပြီးတော့ဒီမူဝါဒရလဒ်ဖြစ်နေမြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲမှုတွေကိုဒီအစိုးရတာဝန်ရှိသူချို့ကထောက်ပြပြောဆိုလေးရှိပါတယ် HRW ကတော့ဒါကိုလက်မခံပါဘူးတကယ်တမ်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအောင်မြင်လာဖို့ဆိုရင်တော့အရင်ဆုံးကရှိခဲ့တဲ့ဖိအားမျိုးတွေကိုဆက်ကျင့်သုံးဖို့ Brett Adams ကတိုက်တွန်းပါတယ်
Kerry should not try to pretend that this is a big success story. There are a lot of people in the Obama administration who are trying to pretend that Burma is a success
story. မနင်္ဂဟာတကယ်ကိုရလကောင်းတရက်လိုမျိုးဥမာပြဖို့ Mr. Kerry အနေနဲ့မကြိုးစားသင့်ပါဘူး။ Obama ဆိုရတဲ့ကအတော်များများကမြန်မာနိုင်ငံဟာအစိုးရမူဝါဒရဲ့ရလကောင်းတစ်ခုလိုမျိုးဟန်ဆောင်ပြသဖို့ကြိုးစားနေကြပါတယ်။ တကယ်ကမပြီးပြတ်သေးတဲ့ဇလန်းပါတကယ်ကိုအောင်မြင်မှုရလကောင်ဖြစ်လာဖို့ဆိုရင်တော့အကောင်းဆုံးကမြန်မာဆိုးရအနေနဲ့သူတို့ဂတိအတိုင်းပြပြင်ပြောင်းလဲမှုတွေဆက်လုပ်သွားဖို့ဖိအားပေးရမှာပါအခုအချိန်ထိမြန်မာဆိုးရဘက်ကသူတို့ဂတိအတိုင်းပြပြအောင်မလုပ်သေးပါဘူး
မြန်မာနိုင်ငံပေါ်မှာအမေရိကန်နိုင်ငံကြီးမူဝါဒကိုပြန်လည်တုံ့သက်ပြီးတော့လက်ရှိရှိထားတဲ့ဖိအားပေးစနစ်နဲ့ဒဏ်ခတ်မှုတွေကိုကျင့်သုံးဆောင်ရွက်ဖို့ဆိုပြီးတော့အမေရိကန်အောက်လွှတ်တော်မှ80ကျော်ကလည်းမစ္စတာကယ်ရီထံကိုပြီးခဲ့တဲ့သတင်းပတ်ကစာရေးသားတောင်းဆိုခဲ့ကြပါတယ်။အထူးသဖြင့်ကတော့ဒီပြည်ပြင်ပြောင်းလဲရေးမှာအဟန့်အတားရှိတဲ့သူတွေကိုပြစ်မှတ်ထားအရေးယူပေါ်ပါ။အမေရိကန်နိုင်ငံကြီးဌာနရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရဆာကလည်းအခုလာမယ့်နိုင်ငံကြီးဝန်ကြီးကယ်ရီရဲ့ခီးစဉ်တွင်မှာမြန်မာနိုင်ငံရဲ့အပြောင်းလဲတွေအထူးသဖြင့်ဆိုတော့2015ခုနှစ်ရွေးကောက်ပွဲအတွက်အလားအလာအခြေအနေတွေကိုစူးစမ်းသုံးသပ်သွားဖို့ရှိတယ်လို့အခုလာစားပိုင်းကပြောခဲ့ပါတယ်။မြန်မာနိုင်ငံဟာလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတာမို့လို့အာဆီယံဒေသအစည်းအဝေးတွေကိုလက်ခံကျင်းပပေးနေရတာကြောင့်အရှေ့အာရှဒေသဆိုင်ရာထိပ်သီးဆွေးနွေးပွဲကိုလည်းဒီလာမယ့်နိုဝင်ဘာလမှာလက်ခံကျင်းပရမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကိုသမ္မတဥပမာကူရိုင်းလည်းတက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ
။ကိုတန်းညုံပြပြတော့တာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်မြန်မာသတင်းပုတ်ကိုဆက်ပါမယ်။သတင်းရီတာဖော်ပြခဲ့မှုကြောင့်ဖန်စီတရားဆွဲဆိုခံထားရတဲ့ဘိုင်မွန်းတဲ့နေတဲ့ဂျာနယ်ကအက်ဒီတာတူကိုမနေ့တုန်းကတရားရုံးထုတ်တဲ့အချိန်မှာပြန်ပြီးတော့လှုပ်ပေးလိုက်ပြီးဂျာနယ်ဂျာနယ်ရဲ့တာဝန်ရှိသူ၅ဦးကိုလည်းပြစ်ဒဏ်နဲ့ပုံမှန်သက်သာတဲ့ပုံမှန်တွေပြောင်းလဲပြီးတော့တရားဆွဲဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကမြန်မာစာနယ်ဇင်းကောင်စီယာယီနဲ့သမရဦးသိန်းစိန်တို့တွေ့ဆုံဆွေးနွေးမှုတွေနောက်ပိုင်းအာဏာပိုင်တို့ဘက်ကသတင်းမီဒီယာတွေပေါ်တင်းတင်းမာမာကင်တွယ်နေတာကိုရှော့ချလာတာဖြစ်တယ်ဆိုပြီးတော့လဲရှုမြင်ချက်တွေရှိနေပါတယ်အကြောင်းစုံကိုမတ်တင်ကြီးထက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြတ်အစိုးရအဖြစ်တင်မြောက်ချောင်းဒီမိုကရေစီအရေးစင်စက်မပြတ်လှုပ်ရှားမှုအင်အားစု MCDF ရဲ့ကြီးညာချက်တစ်ခုကိုသတင်းရေးသားဖော်ပြခဲ့မှုနဲ့အပတ်စဉ်ထုတ်ပိုင်းမွန်းတန်နေသတင်းချာနယ်ရဲ့ထုတ်ဝေသူအယ်ဒီတာနဲ့သတင်းတောက်စုစုပေါင်း6ဦးတို့ကိုအစိုးရကဇူလိုင်လအတွင်းကဖမ်းဆီးခဲ့တာပါဒီကနေ့ဗဗဲတန်းတရားရုံးမှာရုံးထုတ်တာမှာတော့ဖန်စီထားသူတွေတဲ့ကအယ်ဒီတာကိုရဲမြအောင်ကိုပြန်လွှတ်ပေးလိုက်ပါတယ်။ကျန်းတဲ့၅ဦးကိုတော့အရင်အများပြည်သူအထိတ်တလန့်ဖြစ်အောင်ကြံရွယ်မှုပြည်ထောင်စုလုံခြုံရေးနဲ့ငြိမ်ဝတ်ပြည်ပြားမှုပြန်လည်ထူထောင်ရေးကိုထိခိုက်စေရန်ကြံရွယ်မှုနဲ့အရေးပေါ်အဲ့ဥပဒေပုံမှန်၅ခါချီပုံမှန်၅ညတို့နဲ့တရားဆွဲဆိုထားတာကနေပြည်ထန်တက်တာတဲ့ပုံမှန်တွေနဲ့ပြောင်းလဲဆွဲဆိုခဲ့တယ်လို့တရားဆွဲဆိုခံထားရသူတို့ရဲ့ရှင်းနေကြီးဦးရောဘတ်ဆောင်းကပြောပါတယ်
ရဲ့တရင်တပ်ဖွဲ့ကရေမှုဥထုံးသိမ်းရနေပြီးတော့တေလိုလုပ်ပြီးတော့ဒီနေ့တော့ပုံမှန်ပြောင်းပြီးတော့ပုံမှန်ပြင်းပြချင်ဥတွေပုံမှန်95ခါခွေးနဲ့ရင်းဆောင်34နဲ့တရားစွပ်စုတင်ဖို့ပါတယ်အစရမန်ယူတော့တော့1950ပြည့်နှစ်အရေးပေါ်စီမံမှုအဥတွေပုံမှန်5ခါကြီးနဲ့ညအရာယူပါတယ်ဒါပေမဲ့လက်တွေ့တရားစွပ်စုတင်ဖို့တဲ့အခါမှာရန်ကုန်တိုင်းဥတွေချုပ်ရုံးကနေပြီးတော့အကြံပြုချက်အရာပုံမှန်ကပြောင်းသွားတာပါအဲရော့သွားတာပေါ့ဗျာပရမဖြစ်တဲ့အတော့ဘောဘောတောင်းတန်း14နှစ်တိုက်တာ14နှစ်တိုက်တဲ့ပြည်တန်းနေပြီးတော့မှာအခုတော့အများဆုံးတောင်းတန်းနှစ်နှစ်ပဲထိုက်တဲ့ပြည်တန်းကိုပြောင်းသွားတာဆိုတော့ဒါကတော့ကောင်းတဲ့လက္ခဏာပဲပေါ့နော
်ဒီအပိုင်းနေအတွင်းသတင်းသမားတွေကိုဖန်ဆီးတရားဆွဲဆိုမှုတွေထောင်တန်းနှစ်ရှည်ချမှတ်နေတဲ့အခြေအနေတွေခက်စိတ်စိတ်ဖြစ်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့မြန်မာစာနယ်ဇင်းကောင်စီယာယီနဲ့သမရဦးသိန်းစိန်တို့နေပြည်တော်မှာမီဒီယာအရေးဆွေးနွေးခဲ့ကြပါတယ်ဒီလိုတွေ့ဆုံပြီးရက်ပိုင်းအကြာမှာပဲအခုဘိုင်းမွန်းတဲ့နေသတင်းချာနယ်ကဖန်စီခံရသူတွေကိုအခုလိုတက်တာတဲ့ပုံမှန်တွေနဲ့ပြောင်းလဲတရားဆွဲဆိုခဲ့တာဟာဆက်နွယ်မှုရှိမယ်လို့ယူဆတဲ့အကြောင်းမြန်မာစာနယ်ဇင်းကောင်စီယာယီကဦးရဲမင်းဦးကပြောပါတယ
်။စာနယ်ဇင်းကောင်စီဘက်ကလည်းဟိုတင်ပြရတယ်ပေါ့နော်။တင်ပြရတယ်ဆိုတာတရားဥပဒေကြောင်းအရာဆောင်ရွက်ရတဲ့ကိစ္စတွေမှာဒီဟိုတချို့ဟိုနဲ့နာမှုမရှိအောင်နောက်တစ်ခုကဒီအုပ်ချုပ်ရေးမှန်နိုင်တဲ့ဒီစရုပ်ထမှန်နိုင်ကြမှာပေါ့နော်ပို့ပြီးတော့နားလည်မှုတွေပျောက်ပြီးတော့အတင်းမာမှုတွေပိုများလာတာမျိုးမဖြစ်အောင်အဲ့တော့ဆောင်ရွက်လို့ရတာတွေပေါ့နော်လုပ်ပိုင်ခွင့်နဲ့ရနေပြီးတော့ဥပဒေကြောင်းအရဆောင်ရွက်ပေးပြီးရှင်ပါတယ်ဆိုပြီးတော့မြေတားရက်ခံမယ်ပေါ့ဟာတင်ပြခဲ့တာပေါ့ဟုတ်
ဆိ
ုတော့အခုအဲ့ဒီပုံမှန်မှုတည်ပြီးတော့โอเคဒါဆိုရင်လည်းဒီဟိုဥပဒေမူပေါင်းပေါ့နော်ဒီ frame တွေထဲကနေပဲလိုလိုရတာတွေကိုအကောင်းဆုံးဖြစ်အောင်ဆောင်ရွက်သွားမယ်ပေါ့နော်ဆိုအဲ့လိုဆိုအဲအဲ့ဒါနဲ့နည်းနည်းပြတ်ဆိုင်မှုတော့ရှိနိုင်တယ်လို့ထင်တယ်ကွာ
အပတ်စင်ထုတ်ဘိုင်မွန်းတန်နေဂျာနေရဲ့ထုတ်ဝေသူဥယင်မင်းထွန်းဥကျော်မင်းခိုင်သတင်းသမားတွေဖြစ်ကြတဲ့ဥဝင်းတင်ဥသူရအောင်နဲ့ကိုကျော်စောဟိန်းတို့ကိုတော့လာမယ့်ဩဂုတ်လ14ရက်နေ့မှာပြောင်းလဲတရားဆွဲဆိုထားတဲ့ပုံမှန်905ခါခွေနိုင်ငံတော်ကိုအကြီးညိုပြည့်စင်မှုနဲ့ဆက်လက်တရားရင်ဆိုင်ရဖို့ရှိနေပါတယ် ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ဒီနှစ်အတွင်းမှာသတင်းရယူဖို့စူးစမ်းမှုသတင်းရေးသားဖော်ပြမှုတွေနဲ့သတင်းသမားတွေကိုဖမ်းဆီးတရားစွဲဆိုမှုတွေထောင်ဒဏ်ချမှတ်မှုတွေကြောင့်မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ချက်တွေအပေါ်မှာနိုင်ငံတကာရဲ့ဝေဖန်မှုတွေရှိခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြန်မာမီဒီယာဖိနှိပ်မှုအပါအဝင်ပြုပြင်ပြောင်းလဲရေးနှေးကွေးမှုတွေကြောင့်အမေရိကန်ပြည်ထောင်စုဘက်ကစဉ်းစားထားတဲ့မြန်မာအပေါ်နောက်ထပ်လိုက်လျောဖြေလျှော့ဖို့ကိစ္စတွေကိုရပ်ဆိုင်ထားဖို့မကြာခင်မြန်မာနိုင်ငံကိုသွားမဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကိုလွှတ်တော်အမတ်တွေကလည်းတိုက်တွန်းထားပါရဲ့ရှင်
။မတ်တင်ကြီးထိုက်ပါ။အခုတော့ဒေတာရင်းသတင်းတပုတ်ကိုဆက်ပါမယ်။အခုသတင်းပတ်ကိုမြန်မာနိုင်ငံမှာကျင်းပမဲ့ ARF ASEAN ဒေတာရင်းအစည်းအဝေးမှာအငင်းပွားနေစေဖြစ်တဲ့တောင်တရုတ်ပင်လယ်ပိုင်နဲ့အရေးကိစ္စကိုဆွေးနွေးဖို့အဖွဲ့ဝင်နိုင်ငံတွေကမျှော်လင့်ထားကြပါတယ်။အခုလိုအငင်းပွားနေတဲ့ပြဿနာနောက်ထပ်ကြီးထွားမလာအောင်ယာယီဆိုင်းငံ့ထားဖို့ဖိလစ်ပိုင်ဘက်ကအဆိုပြုမယ်လို့ဆိုပါတယ်။ VOA သတင်းတောက် Simon Orendai သတင်းပေးပို့ထားတာကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒေတာရင်းမတိမငြိဖြစ်စေတဲ့လုပ်ရက်တွေကိုဖြည့်ရှင်းဖို့ဖိလစ်ပိုင်နိုင်ငံဘက်က30အကောင့်ထဲပေါ်ဆောင်ရွက်မဲ့အစီအစဉ်ကို ARF အစည်းအဝေးမတိုင်ခင်အဆိုပြုကြောင်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ် Charles Jose ကပြောပါတယ်။ပထမဆင့်အနေနဲ့2002ခုနှစ်ကသဘောတူညီထားတဲ့DOC လို့ခေါ်တဲ့စီမင်းစီကံကြေညာချက်ကိုတက်ဆိုင်သူအားလုံးလိုက်နာအကောင့်ထဲပေါ်ဖို့ဖြစ်တယ်လို့ဆိုပါရယ် DOC မှာတော့မဖြစ်မနေလိုက်နာစရာမလိုတဲ့သဘောတူညီချက်တွေရှိနေတာပါအဲ့ဒီစီမင်းတွေအရတောင်တရုတ်ပင်လယ်မှာရေပိုင်နဲ့အငင်းပွားမှုကိုဖြစ်စေတဲ့လှုပ်ဆောင်ချက်တွေကိုမိမိဘာသာကန့်သက်ထိန်းချုပ်ဖို့ဆိုတဲ့အချက်အဓိကလိုက်နာဖို့ဖြစ်တယ်လို့ Charles Jose ကပြောပါရယ
် For the immediate approachWe are calling for the full and effective implementation.
DOC ကိုတတိယအကောင့်ထဲပေါ်ဖို့နဲ့လိုင်းနိုင်ရမယ့်ကျင့်ဝတ်စည်းကမ်းတွေကိုအပြီးရေးဆွဲဖို့ချက်ချင်းအကောင့်ထဲပေါ်ဆောင်ရွက်ကြပါလို့တောင်းဆိုပါတယ်။ဖိလစ်ပိုင်ရဲ့အမှုအတွက်ဆိုရင်တရုတ်ကိုတရားစွဲဆိုရတဲ့အမှုအတွက်ခုံသမားတီနဲ့စီရင်ဆုံးဖြတ်ဖို့နောက်ဆုံးအနေနဲ့စ조사နေပါတယ်
။တောင်တရုတ်ပင်လယ်အတွက်လိုင်းနိုင်ရမယ့်ကျင့်ဝတ်စည်းကမ်းတွေကိုအပြည့်အစုံရေးဆွဲဖို့ညှိနှိုင်းဆွေးနွေးနေတာဟာအချိန်တော်ကြာခဲ့ပါပြီ။ဒီစီမင်းစည်းကမ်းတွေဟာပဋိပက္ခတွေရှောင်လွှဲနိုင်ဖို့နဲ့ရေပိုင်းနဲ့အငင်းပွားမှုကိုဖြေရှင်းနိုင်ဖို့မဖြစ်မနေလိုက်နိုင်ရမယ့်စီမင်းတွေရေးဆွဲနိုင်အောင်အထောက်အကူပြုဖို့ဖြစ်ပါတယ်။ဒါပေမဲ့ဒေသဆိုင်ရာသဘောတူညီချက်ကိုတရုတ်နိုင်ငံကဘယ်တော့မှထောက်ခံတာမျိုးမရှိဘဲနှစ်နိုင်ငံချင်းအလိုက်ဆွေးနွေးအဖြေရှာဖို့ကိုပဲတောင်းဆိုနေတာပါ။တဘာဝရင်းမြစ်တွေရှိနေတဲ့တောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့ပတ်သက်လို့တရုတ်ဟာဗီယက်နမ်၊ဘရူနိုင်း၊မလေးရှား၊ထိုင်ဝမ်နိုင်ငံတွေနဲ့အငင်းပွားနေတာပါ။ဖိလစ်ပိုင်နဲ့တရုတ်ရေပိုင်နဲ့အငင်းပွားမှုတွေဖြစ်ပြီးလာပေါင်းအတန်ကြာမှာဗီယက်နမ်နဲ့အငင်းပွားနေတဲ့ပါရဆယ်ကျွန်းတွေနားမှာတရုတ်စစ်သင်္ဘောတွေစီးရဲလေးချင်းလှုပ်ရှားမှုမျိုးကိုတရားဝင်ဆိုင်းငံ့ထားဖို့ဖိလစ်ပိုင်အစိုးရကတောင်းဆိုနေပါတယ်။ဒီအတောအတွင်းမှာပဲတောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးပိုင်ဆိုင်ကြောင်းတရုတ်ရဲ့တင်ပြထားချက်ကိုစန့်ကျင်ခုခံခြေပနိုင်ဖို့ကုလသမဂ္ဂရဲ့ခုံတမာရီမှာဖိလစ်ပိုင်ကတရားစွဲဆိုထားပါတယ်။ဒါပေမဲ့တရုတ်အစိုးရကတော့ဒီတရားစွဲမှုကိုညှင်းဆို့ထားပါတယ်။အခုလိုတရုတ်နဲ့အငင်းပွားနေတဲ့နိုင်ငံပေါင်း၅နိုင်ငံအနက်ဗီယက်နမ်နိုင်ငံနဲ့အငင်းပွားမှုအများဆုံးဖြစ်တယ်လို့ဖိလစ်ပိုင်ငြိမ်းချမ်းရေးအကြမ်းဖက်မှုနဲ့အကြမ်းဖက်ဝါဒသုတေသနအဖွဲ့ရဲ့တာဝန်ခံရိုမယ်ဘန်လာဝီကဆိုပါတယ်။
Vietnam is also doing more development
of Vietnam နိုင်ငံဘက်ကပို့ပြီးတော့တောင်းဆိုလှူရှားနေတာပါ။ကျွန်တော်ရဲ့လေ့လာချက်အရဆိုရင် Vietnam ဟာတရုတ်တဲ့ပို့ပြီးတော့တောင်းဆိုမှုတွေလုပ်နေတာတွေ့ရပါတယ
်။ဘန်လာဝီကတော့ရေပိုင်နဲ့အငင်းပွားနေတဲ့နိုင်ငံတွေအနေနဲ့စည်ရည်ရည်ရွယ်ချက်အရာမဟုတ်ပဲကိုယ့်နိုင်ငံရဲ့ပိုင်နက်ကိုထိမ့်သိမ့်ဖို့အတွက်အခွင့်အရေးရှိတယ်လို့ဆိုပါတယ်။ဖိလစ်ပိုင်နိုင်ငံဘက်ကအဆိုပြုထားတဲ့၃ဆင့်အကောင့်ထဲပေါ်ဆောင်ရွက်မဲ့အစီအစဉ်အတွက်နိုင်ငံသားရေးဝန်ကြီး Albert Dill Rosaro ကဗီယက်နမ်၊ဘရူနိုင်း၊အင်ဒိုနီးရှားနိုင်ငံတွေနဲ့အပြုသဘောဆောင်ဆွေးနွေးခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Charles Jose ကပြောသွားပါရရှင
်။မတ်အင်ဂျင်နီပြောသွားတာဖြစ်ပါရခင်ဗျာ။အခုတော့တရုတ်နိုင်ငံဘက်ကသတင်းကိုဆက်ပါမယ်။တရုတ်နိုင်ငံတောင်ပိုင်းမှာတနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်အတွင်းအသက်မသေးဘဲကြံရည်နေသူတွေကိုကယ်ဆယ်ရေးလုပ်သားတွေကမိုးရဲရေထဲမှာအသေးအံလိုက်ပြီးတော့ရှာဖွေနေကြပါတယ်။ငရင်ကြောင့်လူ400လောက်တေဆုံးပြီးတော့1800ကျော်ဒဏ်ရာရရှိခဲ့ပါတယ်။ပြင်အား 6.1 မဂနီကျူရှိတဲ့အဲ့ဒီငရင်ဟာယူနန်ပြည်နယ်မှာဆယ်စုနှစ်ကျော်ကာလအတွင်းအပြင်းထန်ဆုံးလှုပ်ခတ်ခဲ့တဲ့ငရင်ဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလည်းတနင်္လာနေ့ကပြင်အား4အဆင့်ရှိတဲ့ငရင်တစ်ခုရန်ကုန်မြို့အနီးမှာလှုပ်ခတ်သွားခဲ့ပါတယ်။ဟောင်ကောင်ကနေ VOA သတင်းတောက် Rebecca Viali သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ကျေးလက်ဒေသနေရာအများစုရှိတဲ့တရုတ်နိုင်ငံတောင်ပိုင်းမှာတနင်္ဂနွေနေ့ကငလျင်လှုပ်ခတ်သွားပြီးတဲ့နောက်ယူနန်ပြည်နယ်လူချန်းခရိုင်မှာရှိတဲ့ကယ်ဆယ်ရေးလှုပ်သားတွေဟာငလျင်လှုပ်ခတ်မှုအတွင်းအသက်မသေးပဲကြံရစ်နေတဲ့သူတွေကိုကယ်ဆယ်နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုတနင်္လာနေ့ကဆက်ပြီးတော့လှုပ်ခဲ့ကြပါတယ်။လူအတော်များများပျောက်ဆုံးနေတော့မဲ့ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့မိုးအကြီးကျယ်ရွာပြီးမြေပြိုကျတာတွေကြောင့်တချို့နေရာတွေကိုသွားလို့မရပဲကယ်ဆယ်ရေးလုပ်ငန်းတွေဟာလည်းအခက်ခဲတွေနဲ့နှောင့်နှေးကြန့်ကြာနေရပါတယ်။ရာသီဥတုအခြေအနေကလည်းမကောင်းတာကြောင့်အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေဟာကယ်ဆယ်ရေးပစ္စည်းကိရိယာတွေကိုခြေကျင်တည်နေရသလိုယူနန်ပြည်နယ်နဲ့ကက်ရက်စီချွန်ပြည်နယ်ကနေတနင်္လာနေ့မှာဆေးလွတ်လိုက်တဲ့အရေးပေါ်ကယ်ဆယ်ရေးစစ်ရဟရင်တွေဆက်ရောက်ဖို့အတွက်လည်းနှောင့်နှေးကုန်ပါတယ်။ငရင်ရဲ့ဗိုလ်ချုပ်ကိုသွားတဲ့လမ်းတစ်လျှောက်ကိုရှင်းလင်းပြီးတော့ကယ်ဆယ်ရေးလုပ်နေတဲ့ရဲတယောက်ကတော့ငလင်းလောက်ပြီးတိတ်မကြခင်မှာပဲကြောက်တုံးအကြီးတုံးလမ်းပေါ်ကိုကျလာခဲ့တယ်လို့တရုတ်စိုးရပိုင်း CCTV ရုပ်မြင်သံကြားကိုပြောပါတယ
်။前面三了嘛，地震了嘛，已经牵不宽了，打石头牵不下这么多上，用机盖已经不宽了，打通了。
哎，交通有十来不路嘛，快路没压来毛，该在一路安的路来啊，地栏机不能大步转个，跑快一边是的个，将那路东阳嘛撇掉了，都个飘到了吧。我连下刘邦那等我叫你听的刘江开眼过，不好比比了，老客到了撇巴的，第二问题叫李克江哈，刘江开眼也上东庙过，等那里你来个要死哪个巴的。မလင်းရဲ့ဘိုးကျန်းနားမှာရှိတဲ့လမ်းတွေဟာအပြက်စီးတွေနဲ့ပိတ်နေတာကြောင့်ဝန်ကြီးချုပ်လီကုတ်ကျန်းဟာ၃မိုင်လောက်လမ်းလျှောက်ခဲ့ရတယ်လို့လဲတရုတ်သတင်းမီဒီယာတွေကဖော်ပြပါတယ်။အစားအစာနေရာထိုင်ခင်းနဲ့ဆေးဝါးကုသမှုတွေအလုံးလောက်ပေးဖို့ဝန်ကြီးချုပ်လီကဒေသခံအာဏာပိုင်တွေကိုညွှန်ကြားခဲ့ပါတယ်။တင်းလာနေကတော့ငလျင်တန်းခံလိုက်ရတဲ့သူတွေဟာရေရွက်ပြင်းတဲ့သွေးနဲ့ဆေးဝါးတွေနည်းနေတယ်လို့သတင်းမီဒီယာတွေကဖော်ပြပါတယ်။လောင်အန်ရှန်ဟာစီချွန်တက္ကသိုလ်ဘေးဒုက္ခကယ်ဆယ်ရေးနဲ့ပြန်လည်တည်ဆောက်ရေးဌာနကဖြစ်ပါတယ်။
这一块的话，这个救援力量应该说是可能这个国家救援队，还有这种省级的这种兄弟省市的救援队。
阿那维尼个，牛达给这一年下坡一坡个路里个塞路来吧嘞，阿里路里个，我们能看下来地大里个多家嘛吧，这个路人里背里嘞，所以一下一年嘞多家嘛吧。特别买过去嘛，给这一里个对比着体力要没弄来那边，阿干达里嘞就你阿吧嘞。ကယ်ဆယ်ရေးကနဦးစင်ပထမနေ့နဲ့ဒုတိယနေ့တွေမှာတော့ကယ်ဆယ်ရေးလုပ်ငန်းတွေအားလုံးကဒေသခံအာဏာပိုင်တွေကအဓိကလုပ်နေကြတာဖြစ်ပါတယ်
။လူချင်းခရိုင်အတွင်းမှာရှိတဲ့အင်ဂျင်အများစုဟာအုံနဲ့ဆောက်ထားတဲ့အင်အဟောင်းတွေဖြစ်ပြီးတော့ 12,000 လောက်ပြိုကျသွားခဲ့တယ်လို့ဆိုရပိုင်ရှင်းဝါသတင်းအေဂျင်စီကအစောပိုင်းမှာဖော်ပြပါတယ်။ဒါပေမဲ့နောက်ဆုံးသတင်းတွေအရတော့ငရင်ကျောင်းအင်ဂျင် 8,000 လောက်ပျက်စီးသွားခဲ့ပြီးတော့ 13,400 လောက်ထိခိုက်မှုတွေရှိခဲ့တယ်လို့ရှင်းဝါသတင်းအေဂျင်စီကပြောပါတယ်။
地区啊，它的这个经济还是比较落后。
地带也是我一个明阿片哦，偏票木阿内话的。少欧尼呢，少罗伊龙安东必须的哈，没搞嘛乌。大家提个大家呀，地手那里多罗喵喵乌，就那路对个呀了吧。
大片个爷爷婆家那马罗必须的个，每个备受多比。伊干几路撇拉拉将，地带个阿那白尼个，大哥嘞，这里他上几地家巴的。တနအိမ်မှာရေအမြင့်တမီတာလောက်တက်လာတာကြောင့်အဲ့ဒီနေရာတဝိုက်ကဒေသခံ၈၀၀လောက်ကိုကယ်ဆယ်ပြောင်းရွှေ့ပေးခဲ့ပါတယ်။တရုတ်စိုးရပိုင်ရှင်းဝါသတင်းအေဂျင်စီရဲ့အဆိုအရတော့ဒီငရင်ဟာ14နှစ်အတွင်းမှာယူနန်ပြည်နယ်မှာအင်အားအပြင်းဆုံးငလျင်ဖြစ်ပါတယ်။လွန်ခဲ့တဲ့6နှစ်တုန်းကတော့ယူနန်ပြည်နယ်နဲ့ကက်ရက်စီချွန်ပြည်နယ်မှာငရင်အကြီးအကျယ်လှုပ်ခတ်ခဲ့တာကြောင့်လူပေါင်း10,000ချီသေဆုံးခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံမှာလည်းအောက်တိုဘာ4ရက်နေ့တနင်္လာနေ့မွန်လွယ်3နာရီခွဲကျော်ကန်းကငလျင်တစ်ခုလှုပ်ခတ်သွားခဲ့ပြီးတော့ငရင်ရဲ့ပြင်အားက၄ရှိတယ်လို့မိုးလေဝသဇလဗေဒမြေငင်ဌာနကသတင်းထုတ်ပြန်ပါတယ်ရန်ကုန်မြို့တဝိုက်ဗဟိုပြုတ်ပြီးတော့လှုပ်သွားတာကြောင့်ရန်ကုန်မြို့နေရအတော်များများမှာငလျင်ကိုတိတိတသားခံစားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်ထိခိုက်ဒဏ်ရာရသေဆုံးမှုတစ်စုံတရာရှိတယ်လို့မသိရပေမဲ့အထက်မြင့်အဆောက်အုံတွေခါသွားတဲ့အတွက်ရန်ကုန်မြို့ကအတော်များများကတော့အထိတ်တလန့်ဖြစ်ခဲ့တယ်လို့သိရပါတယ်ငရင်ရဲ့ပြင်းအားက၄ပဲရှိတာကြောင့်နောက်ဆက်တွဲငရင်တွေကတော့ဖြစ်လာနိုင်ချေနေတယ်လို့ကဘာအေးမြင်ငင်စခန်းကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ